American Federal အစိုးရသုံးစီထဲမှာ Pacific ကျွန်းနိုင်ငံသုံးခုအတွက်ဒေါ်လာ 9.1 ဘီလီယံသုံးဆွဲဖို့သမ္မတဘိုင်ဒန်ကမနေ့ကအဆိုပြုလိုက်ပါတယ်။ Pacific ဒေသကျွန်းနိုင်ငံတွေအပေါ်မှာတရုတ်နိုင်ငံဘက်ကသူ့ဘက်ပါအောင်ဖျားယောင်းနေတယ်ဆိုတဲ့သတိပေးချက်တွေထွက်နေတာကြောင့် American ပြည်ထောင်စုရဲ့အရေးဩစာလွှမ်းမိုးမှုအောက်မှာရှိနေတဲ့ Marshall Island, Micronesia နဲ့ပလောင်ကျွန်းနိုင်ငံတွေကိုဆက်ပြီးတော့ထိမ့်သိမ်းချနိုင်ရေးဒေါ်လာဘီလီယံနဲ့ချီသုံးဆွဲဖို့သမ္မတဘိုင်ဒန်အစိုးရကအတည်ပြုလိုက်တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့နိုင်ငံတကာဖွံ့ဖြိုးရေး USAID အတွက်သုံးဆွဲမဲ့ဒေါ်လာ 63.1 ဘီလီယံထဲမှာပေါင်းထည့်အဆိုပြုထားတာပါ။ဒီအဆိုပြုထားတဲ့အစိုးရရဲ့အသုံးစရိတ်တွေကအကူအညီပေးမဲ့ရထားချက်ကိုကွန်ဂရက်လွှတ်တော်ကအတည်ပြုမဲ့မပြုဘူးဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လွှတ်တော်မှာအများစုလွှမ်းမိုးထားတဲ့အတိုက်ခံ Republican တွေကအစိုးရအသုံးစရိတ်ကိုရှော့ချပြီးနိုင်ငံတကာကိုကြီးတို့ဖျက်တောက်ဖို့ပြောဆိုနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ဩစာလွှမ်းမိုးမှုကိုချိန်ဝင်ရှာညှိရေးဒီအဆိုပြုချက်တွေကိုပါတီနေရဲ့စလုံးကထောက်ခံထားတာကြောင့်မလို့ Pacific ကျွန်းနိုင်ငံတွေကိုအမေရိကန်ကအကူအညီပေးရေးကိစ္စမှာ Republican Party ရဲ့ထောက်ခံမှုရဖို့အခွင့်အလမ်းကတော့ပိုများပါတယ်။ကျွန်းနိုင်ငံသုံးခုအတွက်အခြေခံကြတဲ့ဝန်ဆောင်မှုအကူအညီတွေနဲ့စီးပွားရေးရထောက်ပံ့ပေးတာတွေကိုနောက်ထပ်အနှစ်20အမေရိကန်ကပေးသွားဖို့နဲ့အပြန်အလှန်အားဖြင့်အဲ့ဒီကျွန်းနိုင်ငံတွေမှာ American စစ်အခြေစိုက်စခန်းတွေထားရှိခွင့်နဲ့တခြားအထူးခွင့်အရေးတွေရရှိသွားဖို့ဖြစ်ပါတယ်။အခုအဆိုပြုတဲ့အကူအညီတွေဟာကျွန်းနိုင်ငံသုံးခုအပေါ်တရုတ်ရဲ့ဩစာလွှမ်းမိုးမှုကင်းစင်ရေးနဲ့ Indo-Pacific ဒေသလက်တွဲဘက်မဟာမိတ်တွေခိုင်မာအားကောင်းရေးအတွက်ဖြစ်တယ်လို့သမ္မတအင်ပီရိုကပြောဆိုထားပါတယ်ရှင်။